ဒီတစ်ပတ်တော့သတင်းနဲ့နှီးပညာဆိုင်ရာနောက်ဆုံးတိုးတက်မှုတွေနဲ့ရင်ဆိုင်နေရတဲ့ပြဿနာတွေအကြောင်းပြောပြပါရစေ2023ခုနှစ်ပထမနှစ်ဝက်အတွင်းမှာပဲတောင်းနယ်ချီတဲ့ Facebook Internet လူမှုကွန်ရက်သုံးစွဲသူတွေရဲ့အချက်လက်တွေကိုနိုင်ငံပေါင်း80ကျော်ကအစိုးရတွေကတောင်းယူခဲ့တယ်လို့ဩဂုတ်လထဲမှာထုတ်ပြန်တဲ့ Facebook အစိုးရခန်းစာမှာဖော်ပြထားပါတယ်။ Facebook နဲ့ Twitter တို့လို Internet လူမှုကွန်ရက်တွေကနေတဆင့်တက်ကြွသူတွေကလှုပ်ရှားမှုတွေအတွက်စီးယုံနေရှိတာမို့တူရကီနိုင်ငံကဝန်ကြီးချုပ် Recep Tayyip Erdogan ကဆိုနိုင်ငံတွင်းအစိုးရဆန့်ကျင်တဲ့ဆန္ဒပြမှုတွေဖြစ်လာတဲ့အခါမှာဒီလူမှုကွန်ရက်တွေဟာလူအတိုင်းဝန်းအတွက်အဆိုးဆုံးအန္တရာယ်တွေလို့ပြောခဲ့တဲ့အထိဖြစ်လာတာပါဒီအင်တာနက်နဲ့လူမှုကွန်ရက်တွေနဲ့ပတ်သက်ပြီးအခုလိုအစိုးရတချို့ကသတ်မှတ်တယ်လို့လူအတိုင်းဝန်းအတွက်အန္တရာယ်ဘယ်လောက်ရှိနေပါသလဲ American ပြည်ထောင်စု Texas ပြည်နယ်က Computer Engineer တူဖြစ်တဲ့ဦးအောင်မိုးရဲ့အမြင်ကိုကြည့်ရအောင်ပါ
အရင်ဆုံးကတော့ကျွန်တော်တို့တင်းနေတာမီဒီယာတွေကတို့လည်းဘူမရနိုင်တဲ့အခါမှာပြောရမယ့်ယုံလုပ်ရမယ့်ခံဆိုတဲ့အခြေအနေမျိုးပုံများတာပေါ့အခုခေတ်ကြတော့လေမီဒီယာတွေကများလာတော့တောင်းတောင်းကိစ္စတွေဆိုလို့ရှိရင်တိတ်ပြီးတော့ဖိနှိပ်လို့မရတော့ဘူးလေဘာဖြစ်လို့လဲဆိုတော့တနည်းအားမဖိနှိပ်ပြီးဆိုရင်ဒီတည်င်းကကဘာကနေပြီးတော့မျက်လုံးထောက်ကြည့်တဲ့အခြေအနေမျိုးရှိတယ်နောက်တစ်ခုကြတော့လေတချို့ information တွေကမှန်လားမမှန်လားဆိုတာလည်းစဉ်းစားပြဖြစ်လာတယ်အခုဆိုလို့ရှိရင်လူတိုင်းကအကုန်လုံး news တွေသိနေကြတယ်ဆိုလို့ရှိရင်ဒီ news ကိုကြည့်ပြီးတော့ကျွန်တော်တို့ကဘယ်ဟာမှန်လဲမှားလဲဆိုတာလည်းနောက်တစ်ခုစဉ်းစားကြရဖြစ်လာတယ်အခုတင်းနေရမှုလို့ပေါက်လာကြတော့တောင်းတဲ့အပိုင်းရှိတယ်လို့ဆိုတဲ့အပိုင်းကကြတော့ကျွန်တော်တို့ဒီ news ရဲ့မှန်ကန်မှုကိုသိပြီးတော့ယုံကြည်လို့မရတော့ဘူ
းတင်းနေနီးပညာပြန့်နှံ့မှုတွေအခုနောက်ဆုံးတိုးတက်မှုတွေကဘယ်လိုအထောက်အကူပေးတာပါလဲ
အခုခေတ်ကတော့ cell phone internet ခေတ်ရောက်လာပြီဆိုတော့ကျွန်တော်တို့အခုတရားနဲ့တရားတက်စ် message တွေပို့ရမယ်အကြောင်းထူးလို့ရှိရင်ဒီလူတွေများလာလို့ရှိရင် group message တွေပို့မယ်ဒါမှမဟုတ်လို့ရှိရင် Facebook ပေါ်မှာကျွန်တော်တယောက် share လုပ်ကြမယ်ပေါ့ဒီမှာ Twitter တို့လူမှုကွန်ရက်ဘိုင်းတွေလည်းရှိတယ်ပြီးတော့ကျွန်တော်တို့အခုစိတ်ဝင်စားစရာတခုတွေ့တယ်ထားပါတော့ကျွန်တော်အလောက်ကနေအိမ်ပြန်တယ်စိတ်ဝင်စားစရာအကြောင်းတခုဖြစ်ပြီးဆိုရင်ကျွန်တော် cell phone ပေါ်နေတက်ပုံရိုက်တက်ပုံရိုက်ပြီးတော့ Facebook ပေါ်ကို post လုပ်လိုက်ပြီးဆိုလို့ရှိရင်မိနစ်ဝက်လောက်အတွင်းမှာပဲကျွန်တော်ရဲ့ Facebook ပေါ်ကလူတွေကကျွန်တော် post လိုက်တဲ့တင်ကိုကြည့်လို့ရတာပေါ့လေအခုတော့အစင်းမြင်လာပြီတရားနဲ့တရားပဲရောက်နေတာလဲဆိုရအထီးတောင်မှပဲအခု cell phone ကနေပြီးကြည့်လာလို့ရပြီလေအခု GPS တွေကလည်း cell phone ပေါ်မှာအကုန်လုံးပါလာပြီဆိုတော့ဒေတာရောက်နေလဲဆိုတာအစားအကုန်ကြည့်လို့ရတယ်အခုဒီပညာတွေနဲ့ဒီတည်င်းတွေကချက်ချင်းလီးပါရတာပဲပေါ့အခုဆိုတော့ရှင် podcast လို့ခေါ်တယ်ကျွန်တော်တို့ cell phone တွေပေါ်မှာ sign up လုပ်ထားလို့ရတယ်တည်င်းအတစ်တစ်ခုသုံးပြီဆိုတော့ရှင်ကို message ပို့တယ် cell phone ပေါ်မှာပဲချက်ချင်းဖတ်ပြီးတော့အားရချင်းနေလဲဆိုတာကြည့်လို့ရတယ်တချို့ဟာတွေဆိုလို့ရှိရင်ဓာတ်ပုံတို့ရုပ်တံတို့ပါအကုန်လုံးကြည့်လို့ရတဲ့အခြေအနေရောက်နေပြီ
ခင်ဗျဟုတ်ကဲ့နောက်အစိုးရရဲ့အနေနဲ့ရောအလုပ်ရှင်တွေအနေနဲ့ရောဒီလိုမျိုးနှီးပညာထွန်းကားတဲ့ပုံမှာဘလို့အခွင့်အရေးတွေယူလာလို့ရလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့အခုနောက်ဆုံး hot topic ဖြစ်နေတာကတော့ American က Mr. Snowden ရဲ့ကိစ္စပဲပေါ့အခုသူပြောတော့ဒီ NSA ကနေပြီးတော့ဒီလိုလူတွေကိုလိုက်လေးလာနေဆိုတဲ့အကြောင်းပါလေအဲ့တော့ဒီမှာတော်တော်လေးရုံးရင်းဆန်ခါဖြစ်တဲ့လူတွေတော်တော်များများလည်းတော့ပွားကြတယ်အစိုးရကကိုပြည်သူလူထုတွေကိုပြန်ပြီးတော့ထောက်လှမ်းရေးလုပ်နေတယ်ဆိုတာမျိုးတွေပေါ့လေဒီဟာကတော့အစိုးရဘက်ပိုင်းဆိုင်ရာမှာပေါ့ဒါပေမဲ့အလုပ်ရှင်ဘက်ပိုင်းဆိုင်ရာမှာကြတော့လေကျွန်တော်တို့အလုပ်ရှင်တွေကအလုပ်သမားတွေကို Facebook ပေါ်မှာလိုက်ကြည့်ပြီးတော့လေးလာကြတယ်လို့သတင်းတွေတော်တော်များထွက်လာကြတယ်တကယ်လဲလှုပ်ကြပါတယ်ဘယ်လိုလှုပ်ကြလဲဆိုတော့သူတယောက် interview လုပ်ပြီဆိုလို့ရှိရင်သူတို့ကဒီလူရဲ့နာမည်ကိုယူတယ် email ကိုယူတယ်ယူပြီးတော့ဒီ Facebook ပေါ်မှာ search ကြည့်လိုက်တယ် search ကြည့်လိုက်လို့ဒီသူကတကယ်ရဲ့များတစ်ချိန်လုံးပါတီတွားပြီးအရက်တောင်းနေတဲ့လူမျိုးဖြစ်မယ်ဆိုလို့ရှိရင်အဲ့ဒါပေါ်မူတည်ပြီးတော့ပဲအလုံးမပြေးတဲ့ case မျိုးတွေလည်းရှိခဲ့တယ်ပေါ့လေဆိုတော့ဒီလူမှုကွန်ရက်တို့ internet တို့ကိုအသုံးပြုပြီးတော့ဒီလိုမျိုးအလုပ်ရှင်တွေဘက်ကလည်းအသုံးချလာတာတွေရှိတယ်လို့အစိုးရဘက်ကလည်းဒီလိုလူတွေပေါ်ကိုပြန်ပြီးထောက်လှမ်းရေးလုပ်တဲ့အားမျိုးတွေလည်းရှိလာတာပေါ့ခင်ဗျ
Internet company ကြီးတွေလည်းမြန်မာနိုင်ငံဝင်နေပြီအခုမြန်မာနိုင်ငံပြောင်းလဲဖို့ကြိုးစားနေချိန်မှာဒီနှီးပညာမြန်မာနိုင်ငံတိုးတက်ဖို့အတွက်ဘယ်အတိုင်းတာဒီအထောက်အကူပေးနိုင်တယ်လို့ကော်မိုးနေနဲ့မြင်ပါလဲ
နှီးပညာပိုင်းအရာတော့ကျွန်တော်တို့ဒီခေတ်ဒီအခြေအနေနဲ့ကတော့လိုအပ်တာပဲခင်ဗျဘာဖြစ်လို့လဲဆိုတော့ဆိုးကျိုးတွေရှိပေမဲ့လည်းကောင်းကျိုးတွေကလည်းမနေဘူးခင်ဗျတိုင်းပြည်တစ်ခုတိုးတက်ဖို့ဆိုတာ information or communication တို့ပဲပိုင်းမှာအများကြီးလိုအပ်တယ်လေဆိုတော့အဲ့ဒီနည်းပညာတွေရှိမှလည်းကျွန်တော်တို့အတိုင်းဒီကတိုးတက်ကြီးပွားနိုင်မှာအခုနောက်ပိုင်းဒီဘက်မှာဖြစ်စားနေတာကတော့ open course way လို့ခေါ်တဲ့ဟိုကျောင်းသင်ခန်းစာတွေကို online internet ပေါ်ကနေအလကားတင်လို့ရတဲ့ ဟာတွေဒါခေတ်စားနေတာပေါ့လေအခုဘလို့လဲဆိုတော့ MIT တို့ Stanford တို့ Harvard တို့လို့ကျောင်းအကြီးတွေကနေပြီးတော့သူတို့ကကမ္ဘာလုံးမှာရှိတဲ့ကျောင်းသူကျောင်းသားတွေသူငယ်တွေပညာသင်နှံဆိုပြီးသူတို့ရဲ့ကျောင်းသင်ကန်းစာတွေကိုအင်တာနက်ပေါ်တင်ပြထားတာတွေရှိတယ်ခင်ဗျအဲ့ဒါတွေကအခါချင်းကိုလည်းပေးစရာမလိုဘူးအခုမြန်မာပြည်ကအင်တာနက်ကောင်းလာပြီဆိုတော့ကျွန်တော်တို့အနေနဲ့ဒီကပညာရေးကိုနှံပြီးရယူလို့ရတယ်အရင်တုန်းကကျွန်တော်တို့ပြင်ပညာရေးရှိခဲ့တာကဟုတ် American Center တို့ British Embassy တို့ကိုတော့ Library မှာစာအုပ်ဖတ်ဘလောက်ပဲရှိတာအခုအင်တာနက်ထုံးလာတဲ့အချိန်မှာသူတို့ကျောင်းကြီးတွေကနေပြီးတော့အခုလိုမျိုးသင်ခန်းစာတွေကိုအင်တာနက်ပေါ်မှာတင်ပေးလိုက်တဲ့အတွက်ကျွန်တော်တို့အနေနဲ့သင်ခန်းစာတစ်ခုကိုလိုချင်တဲ့ဆိုလို့ရှိရင် American အောင်လာပြရမလို့ပဲနဲ့နိုင်ငံခြားကနေလှမ်းပြီးဖတ်လို့ရတဲ့အခြေအနေမျိုးရှိနေပြီအဲကြောင့်မလို့ကျွန်တော်တို့အခုမြန်မာပြည်မှာအင်တာနက်တွေထုံးလာတာနဲ့အမျှကျွန်တော်တို့လူငယ်တွေက Facebook ပေါ်မှာ game စားတာနဲ့အချိန်ကုန်နေမဲ့စာဒီလိုသင်တန်းတွေကို online ပေါ်ကနေပြီးတော့ရအောင်ရှာဖတ်နိုင်လို့ရှိရင်အများကြီးအကျိုးရှိမယ်လို့ထင်ပါတယ်ခင်ဗ
ျဒီလိုမျိုးသင်ခန်းစာတွေဖတ်ဖို့အတွက်ကွန်ပျူတာမှာဘယ်လိုရှာဖွေရလဲဆိုတာနည်းနည်းပြောပြပေးပါဦ
းနာမည်အကြီးဆုံးကတော့ MIT Open Courseware လို့ခေါ်တဲ့ website ပါပဲ open courseware လို့ google ပေါ်မှာရိုက်ထည့်လိုက်ရင်အများကြီးထွက်လာပါလိမ့်မယ်ဒါအပြင်ကို Stanford တို့ Harvard တို့မှာလည်းရှိတယ်အဓိကရှာရမယ့်စာလုံးကတော့ open courseware ဆိုပြီးရိုက်ထည့်လိုက်လို့ရှိရင်အများကြီးထွက်လာပါလိမ့်မယ် computer ပညာလေးပညာနဲ့ပတ်သက်တဲ့သင်ခန်းစာတွေလည်းရှိတယ်တခြားဘာသာရပ်တွေလည်းအစုံအလင်းရှိပါတယ်ခင်ဗျာဒါတွေကအခချင်းဝင်လည်းပေးစရာမလိုပါဘူးအခချင်းဝင်ပေးရတဲ့ site တွေနဲ့အားပြီးတော့ကြည့်မိဖို့ပဲလိုပါတယ်အဲ့လိုကျောင်းကြီးတွေက EDU နဲ့စုံတဲ့ဟာတွေကျောင်းတွေကနေပြီးတော့ပို့ချပေးတဲ့ open courseware တွေကအများကြီးအကျိုးရှိပါလိမ့်မယ်
Computer Engineer ဦးအောင်မိုးရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်